အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုကိုပထမဆုံးအကြိမ်အဖြစ်လူနဲ့စတင်ဆန်းသတ်နေပြီဖြစ်ပါတယ်။ကိုဗက်ဆင်းဆိုတဲ့ COVID-19 ကာကွယ်ဆေးကိုတောက်ကြနေမှာပထမအကြိမ်အဖြစ်စထိုးပေးပြီးဆန်းသတ်ထားပြီလို့နယူးဒီလီမြို့တော်ကဆေးပညာသင်ထိပ်တန်းဆေးရုံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံလုံးဆိုင်ရာဆေးသိပ္ပံ Institute AIIMS ကတောက်ကြနေမှာပြောပါတယ်။ကမ္ဘာတော်မှာလူတွေနဲ့ဆန်းသတ်နေတဲ့ COVID ကာကွယ်ဆေး2ဒါဇင်နီးပါးထဲမှာကိုဗက်ဆင်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုဗက်ဆင်းဆေးကိုလူတွေနဲ့ဆန်သတ်ဖို့အိန္ဒိယဆေးသုတေသနကောင်စီကရွေးထားတဲ့နေရာ12ခုထဲမှာ AIIMS လည်းပါဝင်ပါတယ်။လက်ရှိဆန်သတ်နေတဲ့ကာကွယ်ဆေးမျိုးတွေကဆေးချရပြီးထိရောက်တဲ့ကာကွယ်ဆေးမျိုးရလာမယ်ဆိုရင်ဝယ်ယူဖို့အတွက်ကာကွယ်ဆေးဆန်သတ်နေတဲ့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီတွေနဲ့ကမ္ဘာနိုင်ငံကြီးတွေကြားမှာသဘောတူညီချက်တွေရယူထားကြပါတယ်။ကမ္ဘာပေါ်မှာဒုတိယမြောက်လူကြီးအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်ဒီကနေ့ထိဆိုရင်1.3 သန်းကျော်ရှိပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်ရည်အတွင်းသေဆုံးသူ959ဦးအပါအဝင်သေဆုံးသူပေါင်းက3,100ကျော်ရှိသွားပါပြီ။အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးတယ်လို့အတည်ပြုထုတ်ပြန်ထားသူအရေအတွက်ဟာလောကဘိုးကူးစက်မှုနဲ့သေဆုံးမှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့ဘရာဇီးလ်ကထုတ်ပြန်ထားတဲ့သေဆုံးသူအရေအတွက်ထက်အများကြီးနည်းပါတယ်။အမေရိကန်ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကသုတေသနပြုထုတ်ပြန်ထားတာအရအမေရိကန်မှာကူးစက်သူအရေအတွက် 4.3 သန်းကျော်သေဆုံးသူက3,400ခွဲကျော်ရှိနေပါပြီ။ဘရာဇီးမှာတော့ကူးစက်သူ 2.2 သန်းကျော်နဲ့သေဆုံးသူ 8,000 ခွဲကျော်ရှိနေပြီဖြစ်ပါတယ်။